in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင် VOA American အသံရဲ့2018ခုနှစ်ဇူလိုင်လ10ရက်တနင်္ဂနွေညနေခင်း VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ16.25ရုကဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုကျမအများသိစင်အောင်ကတာဝန်တင်ဆက်သွားမှာပါ
ကျမသင်္ကီထိုက်ပါရှင်ထိုင်းနိုင်ငံကလှိုင်ကူတန်းမှာပိတ်မိနေသူတွေကိုဒီကနေ့ဂူအပြင်ဆပြီးတော့ခဲထုတ်နေပါပြီကြောက်ဖြူရင်းနဲ့စိတ်ကန်စီမံကိန်းနဲ့ပတ်သက်ပြီးအကျွေးပြိမဲ့အရင်စိုးရိမ်ချက်မရှိဘူးလို့မြမစိုးရအကြီးတန်းတာဝန်ရှိသူကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုတော့ကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တန့်ရောက်တဲ့လွှာရီထဲမှာတော့မြမနိုင်ငံမွန်ပြည်နယ်မှာမိုးများရေရှမ်းပြီးမုတ်တမတိုက်နယ်စည်းရုံနဲ့ရေအလုံးကြီးနဲ့ဝင်လာလို့လူနာရီအားလုံးကိုအေးပေါ်ရွှေ့ပြောင်းပေးနေရပြီးအေးပေါ်ကူညီကယ်ဆယ်ကုသရေးတွေဆောင်ရွက်ပေးနေရပါတယ်
ဆုံးမှာရေဝင်တော့ဒီနာရီရေလုံးကျွန်တော်တို့ကတွဲပေးရတယ်ပေါ့။တွဲပြသွားဟိုရေပေါ်အနေနဲ့မော်ရမယ်ဆုံးမျိုးပို့လိုက်ရတယ်။အကျိုးနှစ်ယောက်ကိုပေါ့။
ကျမရေးဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ပြောသွားတာပါ။သတင်းပြည်ဆောင်ကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအထောက်အထားကပ်ပြားတွေစတင်ထုတ်ပေးနေပြီဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံမှာနိုဝင်ဘာမှာကျင်းပမယ့်လွှတ်တော်ကြားကာလရွေးကောက်ပွဲအတွက်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေမဲဆွဲစည်းရုံးနေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်။
ထိုင်းနိုင်ငံကလိုင်ကူတန်းမှာပိတ်မိနေဆဲဖြစ်တဲ့လူငယ်ဘောလုံးသမားတွေနဲ့နီးပြစုစုပေါင်း73ဦးတို့ကိုဒီကနေ့စပြီးကိုပြင်းကိုကဲထုတ်လာနေပြီလို့ထိုင်းအာဏာပိုင်တို့ကပြောပါတယ်။အခုလောလောဆယ်မှာတော့ဒီပိတ်မိနေတဲ့လူငယ်တဦးကိုအောင်အောင်မြင်မြင်ကဲထုတ်နိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ကယ်ဆယ်ရေးလုပ်ငန်းမှာတော့နိုင်ငံသားရင်းငုတ်သမား73ဦးနဲ့ထိုင်းနိုင်ငံသားရင်းငုတ်သမား5ဦးတို့ပါဝင်ပါတယ်။ကိုအတွင်းပိတ်မိနေသူလူငယ်တဦးစီကိုရင်ငုတ်သမားနှစ်ဦးနဲ့ခေါ်ထုတ်လာမှလည်းဖြစ်ပါတယ်။ရေကြီးနေတဲ့ကူထဲကနေကဲထုတ်လာတဲ့အထဲပထမဆုံးတဦးထွက်ပေါ်လာတယ်လို့လည်းနိုင်ငံတကာသတင်းတွေမှာဖော်ပြနေကြပါတယ်။ကယ်ဆေးမစ်ရှင်ရဲ့အကြီးအကဲကတော့ဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်
။นะครับขอยืนยันว่าน้องทั้ง13คนมีความพร้อมทางด้านร่างกายสูงมากนะครับจิตใจสูงมาก
ကလင်းငယ်တွေနဲ့နီးပြစုစုပေါင်း73ဦးစလုံးကျန်းမာရေးကောင်းပြီးစိတ်သက်တက်ကြွနေကြပါတယ်။ကယ်ဆေးအစီအစဉ်ကိုလည်းသူတို့အားလုံးသိရှိထားပြီးအဆင်သင့်ရှိနေပါတယ်။ဘလို့အခက်အခဲတွေပဲတွေ့ပါစေကယ်ဆေးရေးအဖွဲ့တွေနဲ့အတူလိုက်ပါဖို့အဆင်သင့်ရှိနေကြပြီးသူတို့အဆင်သင့်ရှိနေတယ်ဆိုတဲ့ကိုလည်းအခိုင်အမာပြောထားပြီးဖြစ်တယ်လို့မိဘတွေဆွေမျိုးတွေကလည်းကယ်ဆေးရေးအစီအစဉ်ကိုသိရှိထားပြီးသဘောတူထားပြီးဖြစ်ပါတယ်လို့ပြောဆိုသွားပါတယ်။ကိုအတွင်းပိတ်မိနေသူအားလုံးကိုကဲထုတ်နိုင်ရေးက2ရက်ကနေ4ရက်ကြာကြာနိုင်တယ်လို့လည်းအနာပိုင်တို့ကခန့်မှန်းထားပါတယ်။ထိုင်းနိုင်ငံမဲဆိုင်မြို့ကကြောက်လိုင်ကူထဲမှာပြီးခဲ့တဲ့ဇွန်လ23ရက်နေ့ကဆက်လို့ပိတ်မိတဲ့ကလေးတွေနဲ့သူတို့ရဲ့ဘောလုံးနီးပြားတို့ကရေကြီးနေတဲ့ဂူအတွင်းကကုန်းကမှုအသေးလေးပေါ်မှာပိတ်မိနေကြတာဖြစ်ပြီးဒေသရင်းမိုးကရွာနေတာကြောင့်ရေကတစတစပို့ပြီးတော့ကြီးလာနေတာပါတစ်ချိန်တည်းမှာပဲဂူအတွင်းမှာအောက်ဆီဂျင်ရရှိမှုပမာဏကလည်းကျဆင်းလာနေတာဖြစ်ပါတယ်ရှင
်ထိုင်းနိုင်ငံဖူခတ်ပန်းဖြေကျွန်းတော်မှာဒင်မောမောက်လို့ဒီဆုံးသူ41ယောက်ရှိသွားပြီဖြစ်ပြီးတော့ပျောက်ဆုံးနေတဲ့15ယောက်ကိုလည်းရင်ကိုသမားတွေနဲ့တခြားကယ်ဆယ်အဖွဲ့ဝင်တွေကဆက်လက်ရှာဖွေနေကြတယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်ခီးတဲ့12ယောက်ထပ်မင်းကတော့ဆေးရုံမှာကုသမှုခံယူနေကြပါတယ်ကျသောရင်းနေက9မီတာလောက်မြင့်တဲ့လိုင်းတန်ကြောင့်မောက်ခဲ့တဲ့ဒင်မောမောက်ကဘာလက်ခီးတဲ့93ယောက်ဒင်မောမူတန်း11ယောက်နဲ့အဲလန်းညွန်1ယောက်ပါဝင်စုစုပေါင်း105ယောက်ပါဝင်ခဲ့တာဖြစ်ပါတယ်အပြစီအပိုင်းစတွေကတင်မောတဲ့ကရေထုတ်တဲ့အပတ်ကိုပိတ်သွားတာကြောင့်တင်မောမောက်သွားတာဖြစ်တယ်လို့တင်မောကပတိန်ကတော့ပြောပါတယ်တင်မောပါလာတဲ့ခီးတဲ့အများစုဟာတရုတ်နိုင်ငံကဖြစ်ပါတယ်ရှားပွေကယ်ဆယ်ရေးကိုပို့ပြီးလုပ်ဖို့အတွက်ထိုင်းနိုင်ငံသားဌာနနဲ့ထိုင်းနိုင်ငံမှာရှိတဲ့တရုတ်တန်တမာတွေကိုတရုတ်တမာရှိကျင့်ပြင်ကပြောကြားခဲ့ပါတယ်ကယ်ဆယ်နိုင်တဲ့တရုတ်ခီးတွေကိုလေးသိမ်းမှကူညီပေးဖို့တရုတ်ဘာသာပြန်လုပ်အားပေး80ကိုရှာဖို့ဖူကတ်ခီးသွားလုပ်ငန်းအဖွဲ့ကိုလည်းပြည်내အုပ်ချုပ်ရေးမှူးကတောင်းဆိုထားပါတယ်ကြတဲ့ရင်းနဲ့အစောပိုင်းကပဲနောက်ထပ်မောက်ခဲ့တဲ့တင်ဘောဘော်ကတရုတ်နဲ့ဥရောပကဘာလဲခီးတဲ့42ယောက်စလုံးကိုတော့ကင်တင်နိုင်ခဲ့တယ်လို့ထိုင်းတောင်ရှိသူတွေကပြောပါရခင်ဗျာ
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ကတိပြုထားတဲ့အတိုင်းနျူကလ িয়ার လုံးဝကင်းစင်ပြီဆိုတာကိုအတိမပြုတ်နိုင်ခင်အထိတော့ဒဏ်ခတ်ပိတ်ဆို့မှုတွေဆက်ပြီးရှိနေမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ် ဆွေးနွေးပြောဆိုမှုတွေမှာတိုးတက်ဖြစ်ထွန်းမှုတွေရှိလာတဲ့အတွက်အားတက်ရပေမဲ့ဒီလိုတိုးတက်မှုတစ်ခုတည်းနဲ့တော့လက်ရှိဒဏ်ခတ်ပိတ်ဆို့မှုတွေဖြေလျှော့ပေးရဖြစ်လာမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့တော်မှာတောင်ကိုရီးယားဂျပန်နိုင်ငံခြားရေးဝန်ကြီးတွေနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါအပြည့်အဝနျူကလ িয়ার ကင်းစင်ရေးနဲ့ဆက်ဆက်ပြီးအတီးပြူတဲ့လုပ်ငန်းစဉ်ရှိလာမှာဖြစ်ပြီးဒါကသမရထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့နှစ်ဦးလုံးသဘောတူထားတဲ့အချက်ဖြစ်ပါတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကထပ်လောင်းပြောပါတယ်မြောက်ကိုရီးယားရဲ့ညင်ညာချက်မှာတော့အမေရိကန်အစိုးရဟာနျူကလ িয়ার ကင်းစင်ရေးမြန်မြန်လုပ်ဖို့မယမကတောင်းဆိုနေတာတွေကလူမိုက်လို့ဖြစ်နေတယ်လို့ပြောဆိုခဲ့ပေမဲ့လည်းမြောက်ကိုရီးယားထိတ်တန့်အရာရှိတွေနဲ့ဆွေးနွေးမှုတွေကအလုတ်ဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောပါတယ်အခုလိုတောင်းဆိုချက်တွေကလူမိုက်လို့ဖြစ်နေတယ်ဆိုရင်တကဘာလုံးကလူမိုက်ဖြစ်တယ်ဘာကြောင့်လဲဆိုတော့ဘာတွေပြီးအောင်လုပ်ရမလဲဆိုတာကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတညီတညွတ်ထဲဆုံးဖြတ်ချက်ချခဲ့ပြီးဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်မြောက်ကိုရီးယားတန်တမန်တွေဘက်ကဆွေးနွေးမှုတွေမှာစန့်ကျင်တုံ့ပြန်ခဲ့တာမျိုးမရှိဘူးလို့လည်းနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကပြောပါတယ်။မြောက်ကိုရီးယားနဲ့ရှစ်ဆက်ပြီးဆက်ဆက်ဆွေးနွေးသွားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်
။ဂျပန်နိုင်ငံနောက်တောင်ပိုင်းမှာမိုးအကြီးကျယ်ရွာသွားပြီးမြေပြိုကျတာကနေလူ49ယောက်ထပ်မံသေးဆုံးပြီးတော့48ယောက်ကျော်ပျောက်ဆုံးနေသလို 1.6 တန်းကျော်နေအိမ်တွေကနေပေးလို့ရာကိုထွက်ပြေးခဲ့ရတယ်လို့ဂျပန်နိုင်ငံရဲ့ NHK သတင်းဌာနကပြောပါတယ်။ဒါပြင်နောက်ထပ်ဒေသခံ 3.1 တန်းကိုလည်းပေးလို့ရာကိုပြေးကြဖို့အကြံပေးထားတယ်လို့ဂျပန်နိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးအေဂျင်စီကပြောပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းနဲ့အလယ်ပိုင်းမှာမိုးအကြီးကျယ်ရွာသွန်းနေတာနဲ့အမျှဂျပန်နိုင်ငံအဓိကကျွန်းဖြစ်တဲ့ဟွန်ရှူကျွန်းတချို့နေရာတွေမှာလည်းစံချိန်တင်လောက်အောင်မိုးအကြီးကျယ်ရွာသွန်းတာမြေပြူတာနဲ့မြေကြီးတာတွေဖြစ်လာနိုင်တယ်လို့ဂျပန်နိုင်ငံရဲ့မိုးစလဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။ရှီကိုကူကျွန်းအနောက်တောင်ပိုင်းကမိုတိုယာမာမြို့မှာစနေနေ့မနက်အထိ24နာရီအတွင်းမှာမိုးရေချိန်58စင်တီမီတာရွာသွန်းခဲ့တယ်လို့ဂျပန်မိုးစလဌာနကပြောပါတယ်။ဒီရာသီဥတုအခြေအနေဟာဂျပန်နိုင်ငံအနောက်ပိုင်းနဲ့အရှေ့ပိုင်းကြားမှာဖြစ်နေတာဖြစ်ပြီးတော့ဒီကနေ့မှလည်းမိုးအကြီးကျယ်ဆက်ရွာနိုင်ပွဲရှိတယ်လို့ခန့်မှန်းနေကြပါတယ်။မီးသတ်ရဲနဲ့စစ်တပ်အင်အား 48,000 လောက်ကမီးပြိုရာနဲ့တခြားရေးပေါ်အခြေအနေတွေကိုအကူအညီပေးနေတယ်လို့ဂျပန်အစိုးရအဖွဲ့ရဲ့အတွင်းဝန်ချုပ်ကပြောပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068.3 MHz လိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေ့ညနေခင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။နောက်ဆုံးရသတင်းတစ်ပုဒ်ကိုပြောပြရမယ်။ဆိုရင်တော့ထိုင်းနိုင်ငံကလိုင်ကူထဲမှာပိတ်မိနေသူတွေတဲကပထမဆုံးနှစ်ဦးကိုအောင်းအောင်းမြင်မြင်ကဲထုတ်လာနိုင်ပြီလို့ထိုင်းအာဏာပိုင်တို့ကအတည်ပြုလိုက်ပါပြီ။ဒါကြောင့်ဂူထဲမှာတော့12ဦးပိတ်မိနေဆဲဖြစ်ပါတယ်။ကုညီကယ်ဆေးလုပ်ငန်းတွေကတော့ဆက်ပြီးတော့လုံဆောင်နေဆဲဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်ကြောက်ဖြူရင်နဲ့စိတ်ကန်စီမံကိန်းနဲ့ပတ်သက်ပြီးမြန်မာနဲ့တရုတ်အစိုးရနှစ်ရက်ကြာဆွေးနွေးညှိနှိုင်းနေကြပါတယ်။ကြောက်ဖြူရင်နဲ့စိတ်ကန်စီမံကိန်းနဲ့ပတ်သက်ပြီးအကျွေးပြိမဲ့အရေးစိုးရိမ်ချက်မရှိကြောင်းမြန်မာအစိုးရအကြီးအကဲတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးအမျိုးသားလုံခြုံရေးအကြံပေးနဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဦးတောင်းထွန်းကိုမြန်မာအစိုးရရဲ့အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ The Global New Light Myanmar သတင်းစာနဲ့တီးထန်တွေ့ဆုံခန်းမှာဦးတောင်းထွန်းကအခုလိုပြောဆိုထားတာဖြစ်ပါတယ်။ကြောက်ဖြူရင်နဲ့စိတ်ကန်စီမံကိန်းနဲ့ပတ်သက်လို့မြန်မာအနေနဲ့တရုတ်ရဲ့အကျွင်းနွံ့နစ်သွားလိမ့်မလားဆိုတဲ့အပေါ်မြန်မာအရေးလေးလာတုံ့တက်သူတွေပညာရှင်တွေရဲ့စိုးရိမ်ပူပန်မှုတွေကိုသိရှိထားကြောင်းရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဦးတောင်းထွန်းကပြောပါတယ်။အရေးကြီးဆုံးကတော့အစိုးရအနေနဲ့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုဘယ်လိုနည်းနဲ့မှထိပါခံမှာမဟုတ်သလိုငွေချေးမှလည်းမဟုတ်ဘူးလို့ဦးတောင်းထွန်းကဖြေကြားထားပါတယ်။ကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းကိုအသေးစားအနေနဲ့စတင်မှဖြစ်ပြီးဝင်ငွေအလိုက်တိုးတက်မှုအလိုက်တဆင့်ချင်းချက်ထွင်သွားမှဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ကြောက်ဖြူအထူးစီးပွားရေးဆောင်တည်ဆောက်ရေးကိုသမရဟောင်းဦးသိန်းစိန်လက်ထက်2015ခုနှစ်ဒီဇင်ဘာလတည်းမှာတရုတ်ရဲ့ CITIC လုပ်ငန်းစုကတင်တာအောင်မြင်ထားတာဖြစ်ပါလေရှင်
။ဒ တူရကီဆိုးရကရက်ဖက်ဝန်နှန်း 18,000 ကျော်ကိုရာထူးကနေထုတ်ပြန်လိုက်တယ်လို့အမိတ်ထုတ်ပြန်လိုက်ပါတယ်ဒီကနေ့တနင်္ဂနွေနေ့မှာထုတ်ပြန်လိုက်တဲ့အဲ့ဒီအမိတ်ထဲမှာပါဝင်တဲ့တဝက်လောက်ဟာရဲရရှိနေလဲဖြစ်ကြပါတယ်ဒီအေးပေါ်မိတ်ထဲမှာစစ်ဖက်အရာရှိ 9,000 ကျော်ပါဝင်သလိုတက္ကသိုလ်ကျောင်းဆရာ 199 ယောက်လည်းပါဝင်ပါတယ်ဒါပြင်သတင်းစာ3ခုနဲ့ရုပ်သံလိုင်းတစ်ခုကိုလည်းပိတ်ပစ်လိုက်ပါတယ်2016ခုနှစ်ကတူရကီသမ္မတရေဂျက်တိုင်အာရိုဝန်ကိုဖြုတ်ချပြီးအနာသိမ့်မှုကြိုးပမ်းခဲ့ခြင်းကစပြီးတော့တူရကီနိုင်ငံမှာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတာဖြစ်ပါတယ်တူရကီအစိုးရကဒီလိုအနာသိမ့်မှုလုပ်တာဟာအမေရိကန်အခြေစိုက်ဗသာရေးကောင်းဆောင်ဖာတူလာဂူလန်ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြစ်တင်ထားပါတယ်ဒီနေ့ထုတ်ပြန်လိုက်တဲ့ဒီအမိတ်မတိုင်ခင်အထိတူရကီနိုင်ငံမှာ2016ခုနှစ်ကစတင်ပြီးတော့လူသိမ့်ကျော်ကိုအရေးပေါ်အမိတ်ကြီးညာချက်နဲ့ထုတ်ပယ်ခဲ့ပြီးဖြစ်ပါတယ်တူရကီနိုင်ငံရဲ့အရေးပေါ်အခြေအနေကိုဒီလမှာပြန်ပြီးတော့ရုပ်သိမ်းနိုင်ွယ်ရှိတယ်လို့နိုင်ငံရေးအကဲခတ်တွေကတော့ခမန်းသုံးသပ်နေကြပါတယ်ဗျာ
အီရီထရီးယားနဲ့အီသီယိုးပီးယားခေါင်းဆောင်တွေအက်စမာရာနိုင်ငံတကာလေးစိတ်မှာဒီကနေ့တနင်္ဂနွေနေ့ပွဲဖက်နှုတ်ဆက်ခဲ့ကြပြီးအာဖရိကတိုက်အတွင်းကာလရှည်မပြေမလည်ဖြစ်နေတဲ့ပြည်ပခအတွင်းသမိုင်းဝင်အခိုက်အတန့်ဖြစ်ခဲ့ပါတယ်။အီရီထရီးယားသမ္မတ ISIS F ဝါဂီနဲ့အီသီယိုးပီးယားဝန်ကြီးချုပ်အဘီယာအာမက်တို့ကြားတွေ့ဆုံမှုကြောင့်နိုင်ငံခြားဆက်ဆံရေးပျော်ပြားလာနေပါတယ်အစိုးရအကြီးအကဲတွေကြား2000ပြည့်နှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်အီရီထရီးယားမြို့တော်အက်စမာရာမှာတွေ့ဆုံဆွေးနွေးကြတာလည်းဖြစ်ပါတယ်ရှင်
ဟေတီနိုင်ငံမှာလောင်စာဆီဈေးနှုန်းတွေရုတ်တရက်တက်သွားတာနဲ့ပတ်သက်ပြီးတော့နောက်ထပ်အမိန့်တစ်စုံတရာမထုတ်ပြန်မချင်းဈေးထပ်မတက်ကြဖို့ဟေတီဝန်ကြီးချုပ်ကအမိန့်ထုတ်လိုက်ပါတယ်ဒီလိုလောင်စာဆီဈေးနှုန်းတွေရုတ်တရက်တက်သွားတာကြောင့်မြို့တော် Port au Prince နဲ့ကပ်ဟေရှင်မြို့တွေမှာနှစ်ရက်ကြာဆန္ဒပြပွဲတွေလည်းဖြစ်ပွားခဲ့ပါတယ်။နောက်ထပ်မိန့်တစုံတရာမထုတ်ပြန်မချင်းလောင်စာဆီဈေးနှုန်းအပြောင်းလဲတွေမလုပ်ကြဖို့ဟေဒီအစိုးရကကြေညာလိုက်တဲ့အကြောင်းဝန်ကြီးချုပ် Guy Lafontaine ကစနေနေ့ကထွတ်တယ်မှာရေးသားခဲ့ပါတယ်။ဟေဒီသမ္မတဂျိုဗနောမွိုက်စ်ကလည်းဟေဒီနိုင်ငံသားတွေကိုဆန္ဒပြတာတွေရပ်တန့်ပြီးကိုယ်အင်ကိုပြန်ကြဖို့စနေနေ့ကရုပ်မြင်သံကြားကနေမိန်ကွန်းပြောကြားပြီးတော့တိုက်တွန်းခဲ့ပါတယ်။လောင်စာဆီဈေးနှုန်းတွေထပ်မတက်တော့ပေမဲ့လည်းဆန္ဒပြတာတွေကတော့ဆက်ရှိနေပြီးတော့ဟေဒီနိုင်ငံသားအတော်များများကလည်းအစိုးရနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ငီထိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအထောက်အထားကပ်ပြားတွေစတင်ထုတ်ပေးနေပြီဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးကတောက်ချာနေကပြောကြားလိုက်ပါတယ်။UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်အောက်မှာစတင်ဆောင်ရွက်နေတာဖြစ်တယ်လို့လည်းကုလအတွင်းမှုချုပ်ရုံးပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်မန်အင်ချင်းနိုင်ကဆက်ပြီးတင်ပြပါမယ်
။ပြီးခဲ့တဲ့နှစ်ဩဂုတ်လကလေးကမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းလောက်အပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်စုစုပေါင်း9သိန်းလောက်ရှိလာပြီဖြစ်တဲ့အခြေအနေကိုဖြေရှင်းနိုင်ရေးတပ်သေးကန်ကပ်ပြားတွေထုတ်ပေးတဲ့အစီအစဉ်ကနေတစုံတရာအထောက်အကူပြုနိုင်လိမ့်မယ်လို့ကုလသမဂ္ဂကမျှော်လင့်ထားတာပါ။ UNHCR နဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဒီအစီအစဉ်ကိုဘာကြောင့်ဆောင်ရွက်ရသလဲဆိုတာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ် Fahrenheit ကတောက်ကြနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်။
The 6-month process will help to consolidate a unified database for the purposes of protection, identity management.
တတိယအထောက်အထားကပ်ပြားတွေထုတ်ပေးမဲ့6လကြာအစီအစဉ်ကနေဒုက္ခသည်တွေကိုအကာအကွယ်ပေးတာအထောက်အထားခိုင်လုံမှုရှိအောင်စီမံတာအချက်အလက်တွေစုဆောင်းတာအထောက်အပံ့တွေကိုခွဲဝေပေးတာနဲ့လူရည်စင်ပြုစုတာစတဲ့ရည်ရွယ်ချက်တွေအတွက်ဤပညာနဲ့အချက်လက်တွေကိုတညီတညာတည်းဖြစ်အောင်စူးစီးဖို့ကူညီမှာဖြစ်ပါတယ
်။ဒါအပြင်ရိုဟင်ဂျာဒုက္ခသည်တွေကိုတပ်တေကန်အထောက်ထားကပ်ပြားတွေဘလို့ထုတ်ပေးနေတယ်လဲဆိုတဲ့အစီအစဉ်ကိုလည်းအခုလိုသူကရှင်းပြပါဗျာ
။ Biometric data including eye scans and fingerprints as well as photographs.
အသံစနစ်နဲ့အထက်လူတူဦးချင်းစီရဲ့မျက်လုံးနဲ့လက်ဘွေရာအပါအဝင်ပုဂ္ဂိုလ်ရေးအချက်လက်တွေဓာတ်ပုံတွေကိုစုဆောင်းကောက်ယူမှာဖြစ်ပါတယ်။အဲ့ဒီအစီအစဉ်ပြီးတာနဲ့ဒုက္ခသည်တွေကိုတပ်တေကန်အထောက်ထားကပ်ပြားအသစ်တွေထုတ်ပေးပါတယ်။
ဒီအစီအစဉ်ကနေဒုက္ခသည်အများစုဟာသူတို့ရဲ့တပ်တေကန်ကပ်ပြားတွေကိုပထမဆုံးချိန်ရရှိတာဖြစ်တယ်လို့လဲ Fahrenheit ကသတင်းစာရှင်းလင်းပွဲမှာပြောသွားပါရရှင
်။မန်အင်ဂျင်နိုင်ပါရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံတဝမ်းမုတ်တုံမိုးအားကောင်းနေခြင်းမွန်ပြည်နယ်ဘက်မှာမိုးများရေရှမ်းပြီးမုတ်တမတိုက်နယ်စည်းရုံနဲ့ရေအလုံးရင်းနဲ့ဝင်လာလို့လူနာတွေအားလုံးကိုအရေးပေါ်ရွှေ့ပြောင်းကူတက်ပေးနေရပြီးအရေးပေါ်ကူညီကယ်ဆယ်ရည်တွေဆောင်ရွက်ပေးနေတယ်လို့ကျန်းမာရေးဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ကပြောပါရယ်မ
မွန်ပြည်နယ်တနင်္သာရီနဲ့ကချင်ပြည်နယ်အပါအဝင်ပြည်နယ်တိုင်းတချို့မှာရှေ့သတင်းပတ်တစ်ပတ်လုံးမုတ်တုံမိုးဆက်အားကောင်းနိုင်ခြေရှိလို့ပြည်သူအများရေပေးအန်ဒီရဲ့မြေပြိုကျမှုအန်ဒီရဲ့အထူးသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ကပြောပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကတင်ပြပေးထားပါတယ
်ဟုတ်ပါတယ်ဇူလိုင်လ10ရက်နေ့ဒီကနေ့တနင်္ဂနွေနေ့ရဲ့မိုးလေဝသတိုင်းတာချက်တွေအရာမိုးတုံလေအားအရန်ကောင်းနေပြီးတော့မြမပင်လေပြေကံယိုရန်တခြားမိုးသက်လေပြင်းတွေကြာရောက်နိုင်လို့ပင်လေပြေမှာသွာလာလုတ်ကိုင်းနေသူတွေအထူးသတိထားကြဖို့နဲ့တောင်ကုန်းနေနဲ့ကုန်းဆောင်နေမှာနေထိုင်သူတွေမြေပြိုကျမှုအန္တရာယ်ရေကြီးရေလျှံတဲ့အန္တရာယ်ကိုအထူးသတိထားကြဖို့သတိပေးလိုပါတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ
်မော်ကင်းတနင်္လာရီတော့ဆက်ပြီးတော့လည်းမိုးတုံတွေကအားကောင်းအောင်ပေါ့နော်အဲ့ဒီသားနေမှာတော့ကျွန်တော်မိုးကဆက်ပြီးတော့များအောင်နေတာရှိရခင်ဗျနောက်ဒီ9ရက်ထိပေါ့နော်နေ့သွင်းတော့တာနေတော့ဒီမိုးတုံတွေအားကောင်းလာတဲ့ဒီဝင်းမှာနည်းနည်းလေးပြင်းထန်နိုင်တဲ့အနေအထားလေးရှိတယ်ပေါ့နော်ဒီဒီဘက်တည်းမှာလည်းဒီသတင်းဘက်တည်းမှာလည်းဒီမော်ဘီယံတနင်္လာရီကြောင်းတန်းတစ်ချောင်းမှာမိုးဆက်ပြီးတော့ပိုနေဦးမယ်နေထားရှိပါတယ်ဟုတ်ကဲ့မိုးတုံတွေကလည်းကျွန်တော်တို့နောက်9ရက်နောက်ထိတော့ဒီမြန်မာနိုင်ငံတောင်ပိုင်းဒေသတွေမှာအားကောင်းအောင်အားလုံးကောင်းနေတဲ့အနေအထားမျိုးလေးတွေ့ရပါတယ်ပေါ့နော်ဒီလိုနေရာကွက်မူကြီးတော့ဒေသနိုင်မူကြီးရဲ့မူဖြစ်စဉ်တွေဖြစ်လာပြီဆိုရင်ကျွန်တော်တို့ဒီငွေငယ်ချောင်းတွေဒီမှာရည်ပြည့်ချက်မှုတွေဖြစ်နိုင်ပေါ့နော်နောက်တစ်ချက်ကတော့ဒီမြန်မာနိုင်ငံရဲ့မိကြီးတွေမှာလည်းကျွန်တော်တို့အရှိရဒီခုလက်ရှိနေရာအနေနဲ့ပုံများနေတဲ့အနေအထားရှိတယ်ပေါ့နော်ဒီရည်ပြည့်ချက်မှုတွေဖြစ်နိုင်ပါတယ်ဒီနေရာတွေအတွက်လည်းဒါဒီလိုနေတဲ့တို့တင်ပြင်ဆင်ထားဖို့လိုပါတယ်နောက်တစ်ချက်ကတော့ဒီပိုင်းတွေမှာမိုးတုံတွေအားကောင်းနေတဲ့ဒီပြည်နယ်ပြင်မှာဖြီးသွားလာနေတဲ့ဒီသူတွေအနေနဲ့ပေါ့နော်ဒီမိုးလေဝသတင်းကိုသူပြီးပြီးတော့သွားလာစီနေပါတယ်တောင်ကုန်းဆောင်နာဒေသတွေမှာညီညွတ်ပေးရနေဒီ secondary hazard တွေကိုတော့အထူးရီဗျူးလို့လုပ်ရဲဆိုတဲ့အကြောင်းကျွန်တော်လည်းကြွေးကြားလိုပါတယ်ဟုတ်ကဲ့
အေရီတိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်နဲ့မိုးပြည်နယ်ဘက်တွေမှာလည်းဒီသတင်းဘက်ထဲမိုးသီးထန်စွာဇက်တိုက်ရွာသွန်းနေတဲ့အတွက်မိုးများရေကြီးပြီးတော့တံတားတချို့ရေရှမ်းပြီးတော့ပျက်စီးတာရှိခဲ့ပါတယ်။မိုးပြည်နယ်မုတ်တမဘက်မှာတော့မုတ်တမတိုက်နယ်ဆေးရုံနဲ့ရေတွေအလုံးကြီးနဲ့ဝင်ရောက်လာလို့အရေးပေါ်လူနာတွေနဲ့ဆေးရုံပစ္စည်းတွေကိုအမြန်ဆုံးကူညီကယ်ထုတ်ပေးနေကြရပါတယ်။လောလောဆယ်မှာတော့အရေးပေါ်လူနာတချို့ကိုမော်လမြိုင်ဆေးရုံကြီးကိုရွှေ့ပြောင်းပေးထားရပြီးတော့တချို့လူနာတွေကိုတော့ရေဘေးကူညီကယ်ဆယ်ရေးစခန်းတွေကိုပို့ဆောင်ပေးထားတယ်လို့ဆရာဝန်တွေပါဝင်ဆင်းဝင်တဲ့တွေက24နာရီအရေးပေါ်ကူတာပေးနေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA မြန်မာပိုင်းကိုပြောပါတယ
်။နံပါတ်၁ကတော့ဟောပေါ်လူနာတွေကိုဆေးဝင်မှရေဝင်တော့ဆွဲပေးရတယ်ပေါ့။ရေပေါ်အနေနဲ့မော်ရမယ်ဆေးဝင်မျိုးပို့လိုက်ရတယ်။အချို့တော့ဖုန်းကြောင်းပို့ရတယ်ဖုန်းကြောင်း။အဲ့တော့ကျမစားချောင်းကဆက်ပေးရမယ်လက်လို့မရဘူးလေအဲ့ဒါမို့ကျွန်တော်ဘုံချောင်းကို30ကျော်ပို့ထားတယ်ဒါပေမဲ့ဒီဆောင်ဝင်ဒီကျမရတော့အိမ်လာတော့အမြဲတမ်းဘုံချောင်းမှာပေါ့အေးပေါ်နေတဲ့ဆေးရုံဖွင့်ထားတာနော်
မိုးရသည့်ကာလမှာမုတ်တုံလေးအားကောင်းနေတဲ့အချိန်မြန်မာနိုင်ငံတဝန်းရေကြီးရေရှမ်းမှုတွေနဲ့ရေဘေးဒုက္ခတွေကြုံရနိုင်လို့ကျန်းမာရေးဦးစီးဌာနဘက်ကအရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုကြိုတင်ပြင်ဆင်ဆောင်ရွက်ပေးနေတယ်လို့အရေးပေါ်စေဝါကူတာပေးတိုင်အောင်လဲရွေးလျားမိုဘိုင်းဆေးပေးကတွေဖွင့်လှစ်ပြီးဆောင်ရွက်ပေးနေကြပါတယ်လို့ကျန်းဦးစီးဌာနဒုညွှန်ချုပ်ကပြောပါတယ
် Medical Emergency Plan ဆိုရှိပြီးသားပေါ့ဒီဆေးရုံနဲ့ဒီဘယ်လိုဖြစ်လာရင်ဘယ်လိုလုပ်မလဲဆိုဘယ်လိုရွှေ့မလဲ Shock Evacuation Plan တွေပါတယ်ကျွန်တော်တို့မှအစဉ်မရှိပါဘူးအစဉ်မရှိတော့အားအားသူတို့လိုအပ်တဲ့နေရာကိုဘေးလွတ်ရတယ်ရအောင်ရွှေ့ပြီးတော့ကုရမလာပြီးပြင်ဆင်ထားတယ်နောက်တစ်ခါရဲတဲ့ဒီလိုအပ်တဲ့ခြေဝါးစီကောင်းထားတယ်ကျွန်တော်တို့ဆက်ပြီးတော့လည်းနိုင်ငံတော်နဲ့ကျမရဲ့ဝန်ကြီးဌာနဆက်ပြီးတော့ဖြည့်ပြီးတော့ဝယ်ပေးထားတယ်နောက်တော့ Mobile Team ပေါ့ Rapid Response Team တွေကိုလည်းတစ်ချက်လွတ်ဆက်ဆံတိုင်းနဲ့ဒီနယ်လွတ်တယ်နောက်ဘိုးအားထွက်တယ်ပေါ့နော်ကျွန်တော်စီစဉ်ထားပါတယ်နောက်ပြီးတော့ရေးပေါ် Refer လုပ်အောင်မဆို Refer Please လေးပေါ့ Ambulance Ambulance ဆက်နေလွတ်တော့ရအောင်စီစဉ်ထားပါတယ
်ရှေ့သတင်းပတ်တစ်ပတ်လုံးဆက်ပြီးတော့မုတ်တုံလေးအားကောင်းနိုင်တဲ့အတွက်မိုးများရေကြီးမှုတွေဇက်တိုက်ဖြစ်နိုင်လို့မိုးလေဝသတွေကိုအချိန်နဲ့တပြေးညီထုတ်ပြန်ပေးနေတယ်လို့သက်ဆိုင်ရာသဘာဝဘေးဒဏ်အန္တရာယ်ကာကွယ်တိုင်းရဲ့ကုကြီးဆောင်ရွက်ပေးနေတဲ့ဝန်ကြီးဌာနတွေနဲ့မိုးစလာပူးပေါင်းဆက်သွယ်ဆောင်ရွက်ပေးနေကြပါတယ်လို့မိုးစလာညွှန်ကြားရေးမှူးချုပ်ကပြောပါတယ
်။ကျွန်တော်တို့ကတော့အနေနဲ့ထုတ်ပြန်တဲ့ဒီသတင်းတွေအကုန်လုံးကျွန်တော်တို့သက်ဆိုင်ရာပေါ့နော်ဒီပြည်နယ်ကာကွယ်ရေးဦးစီးဌာနတို့ဒီချက်ချင်းကြီးတို့နောက်ဒေသအုပ်ချုပ်ရေးဦးစီးဌာနတို့အကုန်လုံးကျွန်တော်တို့ပို့ပြီးပါတယ်ကျွန်တော်တို့ရထုတ်ပြန်ရမယ့်ဒီသတင်းတွေပေါ့နော်ပါနေပြတော့တို့လည်းအောက်ဌာနတွေကိုထပ်ပြီးတော့မှဟိုထပ်ပြီးညွှန်ကြားတဲ့အနေအထားမျိုးလည်းရှိပါတယ်ဟုတ်ကဲ
့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဇူလိုင်လ10ရက်နေ့ကထုတ်ပြန်တဲ့နောက်နှစ်ရက်အတွက်ခန့်မှန်းချက်ကတော့တနင်္လာရီတိုင်းဒေသကြီးကချင်ပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်ဘက်တွေမှာမိုးဆက်လက်အားကောင်းနေပါဖြစ်ပြီးတော့စကိုင်းတိုင်းဒေသကြီးမန္တလေးတိုင်းပဲခွေးတိုင်းမှာနေရာကျကျရှမ်းပြည်နယ်နေပြည်တော်နဲ့ချင်းပြည်နယ်တွေဘက်မှာနေရာစိတ်စိတ်နဲ့ကြံတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာနေရာအနှံ့အပြားမိုးထစ်ချုံရွာနိုင်တယ်လို့ခန့်မှန်းထားပါတယ်မြမပင်လယ်ပြင်မြမကံယိုရန်တလျှောက်နဲ့ကမ်းလှုပ်ပင်လယ်ပြင်တွေမှာတော့မိုးတက်လေပြင်းတွေကြာရောက်နိုင်ပြီးတော့လှိုင်းကြည့်နိုင်တယ်လို့မိုးတက်လေပြင်းကြာရောက်တဲ့အချိန်မှာ ာရေပြင်းပြင်းပြင်းလေဟာတနားရီမှာမိုင်30ကနေ35မိုင်အထိတိုက်ခတ်နိုင်ပြီးလိုင်းမြင့်ကတော့ခုနှစ်ပေကနေ10ပေအထိတက်နိုင်တယ်လို့ခန့်မှန်းထားပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းထားပါဆက်လက်နောက်ဆင်းမဲ့သတင်းလွှမ်းမှာတော့အမေရိကန်ပြည်ထောင်စုအတွင်းလွှတ်တော်ကြားကာလရွေးကောက်ပွဲအတွက်ပါတီတွင်ကိုယ်စားလှယ်လောင်းပနာမရွေးချယ်ပွဲတွေတော်တော်များများကျင်းပပြီးစီးသွားပါပြီ။ဖလော်ရီဒါ၊ဂျော်ဂျီယာနဲ့ဝိုင်ယိုမင်းပြည်နယ်တို့လိုပြည်နယ်တချို့မှာပဲကြံမာတော့တယ်။ဒါကြောင့်လဲနိုဝင်ဘာမှာကျင်းပမယ့်လွှတ်တော်ကြားကာလရွေးကောက်ပွဲအတွက်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ကကိုယ်စားလှယ်လောင်းတွေဆက်ပြီးမဲဆွယ်နေကြပါတယ်။ကိုယ်စားလှယ်လောင်းတချို့ရဲ့မဲဆန္ဒရှင်တွေထောက်ခံမှုရအောင်မဲဆွယ်စည်းရုံးနေတဲ့အကြောင်းကို VOA သတင်းတောက် Maria Bruce တင်ပေးပို့ထားတာကိုကိုငင်းချန်းကပြောပြပေးပါမယ်
။ Gray Resnick ဟာ Maryland ပြည်နယ်လွှတ်တော်ကိုယ်စားလှယ်ပါ။လက်တလောချင်းပပြီးစီးသွားတဲ့ Democratic Party တွင်ပနာမရွေးကောက်ပွဲမှာထပ်ပြီးအရွေးခံထားရပါတယ်။ယူကရိန်းမှာမွေးဖွားခဲ့တဲ့ Resnick ဟာလာမယ့်နိုဝင်ဘာလလွှတ်တော်ကြားကာလရွေးကောက်ပွဲမှာ Republican ဘက်ကအတိုက်အခံမရှိဘူးဆိုရင်နောက်ထပ်၄နှစ်ပြည်နယ်အောက်လွှတ်တော်အမတ်အဖြစ်အရွေးချယ်ခံရမှာပါ။သူက American ရွေးကောက်ပွဲရဲ့ရှေးရိုးအစဉ်လာတိုင်းတိမ်တက်တိမ်စင်းလက်ကမ်းစာဆောင်တွေဝေပြီးမဲဆွယ်စည်းရုံးနေတာပါမဲဆန္ဒရှင်တယောက်ဖြစ်တဲ့ Sharon Cranford ကအခုလိုပြောပါတယ
် When a candidate comes to my door and says and introduces himself and asks
ကိုယ်စားလှယ်လောင်းတယောက်အင်ရှေ့ရောက်လာပြီးတော့မိတ်ဆက်တာနဲ့ကျမကမေးတော့တာပဲရက်တီချက်ကပါလဲဘလို့အစီအစဉ်တွေရှိလဲဆိုပြီးမေးတာပါသူတို့ကလည်းကျမမေးတာကတိတ်ကိုကောင်းမွန်တဲ့ဒီမိုကရေစီလက်တွေ့ရှင်သုံးတာပါ
အထွေထွေရွေးကောက်ပွဲမှာကိုယ်ပါတီကရှင်ပြိုင်စေချင်တဲ့သူကိုရွေးချယ်ဖို့ပါတီတွင်းပနာမရွေးကောက်ပွဲတွေကျင်းပတာပါမြို့နယ်အုပ်ချုပ်ရေးအရာရှိပြည်နယ်လွှတ်တော်အမတ်အုပ်ချုပ်ရေးမှူးအမေရိကန်လွှတ်တော်အမတ်စသည်ဖြင့်ကိုကြိုက်နှစ်သက်တဲ့နေရာကိုရှင်ပြိုင်မဲ့သူရွေးချယ်တာဖြစ်ပါတယ်မေရီလန်းပြည်နယ်အောက်လွှတ်တော်ကိုယ်စားလှယ်ရှိန်းရောဘင်ဆန်ကအခုလိုပြောပါတယ်
I think it's incredibly important to participate because you're selecting the individuals that are going to be in the general election.
ပါဝင်မဲပေးဖို့တိတ်ကိုအရေးကြီးပါတယ်။ထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့သူကိုရွေးချယ်တာမှလို့ပါ။ပုံမှန်အားဖြင့်တော့ပနာမရွေးကောက်ပွဲတွေမှာပြောတာကရက်ရွာအဖွဲ့အစည်းတွေဘာတွေလုပ်ကြမယ်၊စိုးရဘက်ကဘာတွေလုပ်မယ်၊အခွန်တွေကောက်ရေးကိစ္စ၊ကျောင်းတွေနဲ့ရက်ရွာလုံခြုံရေးကိုဘယ်လိုငွေကြေးထောက်ပံ့မလဲဆိုတာတွေပါ။
မေရီလန်းဟာဒီမိုကရက်တစ်ပါတီဝင်အများစုကြီးစိုးတဲ့ပြည်နယ်ပါ Resnick အနေနဲ့တခြားဒီမိုကရက်တစ်ကိုယ်စားလှယ်လောင်း6ယောက်နဲ့အတူရှင်ပြိုင်ခဲ့ရတာပါသူ့အတွက်ကတော့ရွေးကောက်ပွဲမဲဆွယ်ရမှာမဲဆန္ဒရှင်တွေနဲ့ထိတွေ့ဆက်သွယ်နိုင်မှုအရေးကြီးတယ်လို့ပြောပါတယ
် I don't raise enough money to go on TV to have TV commercials and plus it wouldn't help because I have a very small district I can do mail which I do I can
ကျွန်တော်ပါ TV ကနေဂျွန်ညာထဲဖို့လေငွေလုံလောက်လောက်မရှိပါဘူးကျွန်တော်တို့ခရင်ကတိတ်မကြီးတော့ TV ကြော်ညာနဲ့ဂုံကြခန္ဓာကလည်းတိတ်တော့ထောက်ကူမပြုတ်ပါဘူး။စားဖို့ရာတကားတော့ခောက်တာဖုံးခေါ်တာတွေလုပ်ရပါလေ။လူတွေကိုအနောက်ဆက်ပေးမိတာတွေလည်းရှိပါလေ။ဒီခွင့်ရေးကိုယူပြီးတော့စီယုံရတာပါ။သူတို့လက်ခံယုံကြည်သွားရင်တခြားသူတွေကိုကျွန်တော်အကြောင်းပြောရင်းနဲ့မိသားစုနဲ့အိမ်ကြီးချင်းတွေမှာကျွန်တော်တို့စီယုံပေးတဲ့လူတွေဖြစ်လာပါလိမ့်မယ
်။ဒီနှစ်ပါတီတွင်ပနာမရွေးကောက်ပွဲတော်တော်များများကတော့ကျင်းပပြီးသွားပါပြီ။နိုဝင်ဘာလလွှတ်တော်ကြားကာလရွေးကောက်ပွဲတွေမကျင်းပခင်ဒါမဲ့ဩဂတ်လနဲ့စက်တင်ဘာလအတွင်းပြည်နယ်တချို့မှာပဲကျင်းပဖို့ကြံတော့တာဖြစ်ပါတယ်ခင်ဗျာ
။ကိုငင်းငန်းပြောပြပေးခဲ့တာပါ။ဒီကနေ့ညနေပိုင်းအစီအစဉ်ရဲ့နောက်ဆုံးသတင်းလွှမ်းမှာတော့အိန္ဒိယနိုင်ငံမြောက်ပိုင်းဒါမာရှရမ်မြို့ကိုရောက်ရှိလာတဲ့တိဘက်ဒုက္ခသည်အရေးအတွက်ဟာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းတိတိတသာကျဆင်းသွားပါတယ်။တိဘက်ဘာသာရေးခေါင်းဆောင်ဖုန်းတော်ကြီးဒလိုင်းလာမာ1959ခုနှစ်ကသူ့ရဲ့မွေးရမီကထွက်ပြေးလာခဲ့ရပြီးတဲ့နောက်ပိုင်းဒီမျိုးကိုတိဘက်ဒုက္ခသည်တွေအများပြားရောက်လာခဲ့တာပါဒါပေမဲ့အခုဒုက္ခသည်တွေဝင်ရောက်မှုတိတိတတ်တာနည်းသွားရတာဟာတရုတ်အစိုးရကတိဘက်ဒေသတွင်စောင့်ကြည့်ထိန်းချုပ်မှုတွေပုံမတင်းကျပ်ပြီးနေပေါ်အစိုးရနဲ့လည်းပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်လာတာဖြစ်တယ်လို့ပြည်ပရောက်တိဘက်တွေကပြောပါတယ်တိဘက်ဒေသလူမျိုးရေးကြိုးပမ်းနေတဲ့ပြည်ပရောက်တိဘက်တွေအတွက်ဒီအခြေအနေကစိုးရိမ်စရာတွေပိုဖြစ်လာစေတဲ့အကြောင်းအန်ဂျနာပါရှရီချာပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကတင်ပြပေးပါမယ်
လွန်ခဲ့တဲ့10နှစ်လောက်ကအိန္ဒိယနိုင်ငံဒရမ်ရှလာမြို့မှာပြည်ပရောက်တိဘက်အစိုးရကဖွင့်ထားတဲ့ဒီဒုက္ခသည်လက်ခံရေးစင်တာဟာအခုတော့6တွေ့လို့နေပါတယ်။အိတ်ခမ်းဆောင်လေးဆိုရင်ဒီအတိုင်းလွတ်နေတာပါ။ဒီနေရာဟာလွန်ခဲ့တဲ့2008ခုနှစ်အထိတောင်တန်းကြီးတွေကိုဖျက်ပြီးတော့တရုတ်နိုင်ငံကနေနေပေါ်နိုင်ငံအဲဒီကနေမှအိန္ဒိယနိုင်ငံတွေကိုဖျက်ဆန်းဝင်ရောက်လာကြတဲ့နှစ်စဉ်ဒုက္ခသည်2500လောက်ကိုလက်ခံပေးခဲ့တဲ့နေရာပါ။ဒါပေမဲ့ပြီးခဲ့တဲ့ဇွန်လအတွင်းဒီစင်တာကိုရောက်လာတဲ့သူ2ဦးပဲရှိပါတယ်။သူတို့နှစ်ဦးစလုံးကလည်းကင်မရာရှိမှတွေ့ဆုံမေးမြန်းခွင့်မပေးခဲ့ကြပါဘူး။ဒ ဒါရမ်ရှလာအခြေဆိုင်ပြပရောက်တိဘက်အစိုးရရဲ့အဆိုအရ2019ခုနှစ်အတွင်းအိန္ဒိယနိုင်ငံကိုရောက်လာတဲ့တိဘက်အယောက်80သားရှိပြီးဒီနှစ်မှာပိုပြီးတော့နှဲသွားနိုင်တယ်လို့တိဘက်အစိုးရပြောခွင့်ရဆိုနမ်ဒက်ပိုကပြောပါတယ်
China has brought a very strict restriction in the internal movement of the Tibetan people.
Tibet ဒေသတွင်သွားလာမှုတွေကိုတရုတ်စိုးရကပြင်းပြင်းထန်ထန်တင်းကြပ်ထားတာကြောင့် Tibet တွေကသူတို့ဒေသတွေမှာလွတ်လွတ်လပ်သွားလာနိုင်ခြင်းမရှိပါဘူး
။ကုချိန်ဒုက္ခတဲ့အရေးအတွက်တည်တည်တသားကျဆင်းသွားတာက Tibet ဒေသအတွင်းနိုင်ငံရေးလွတ်လပ်ခွင့်ပုံမူရရှိရေးကြိုးပမ်းနေကြတဲ့ပြပရောက်ဒုတိယနဲ့တတိယမျိုးဆက် Tibet တွေအတွက်စိန်ခေါ်မှုတစ်ခုဖြစ်တယ်လို့အိန္ဒိယမှာရှိတဲ့ Tibet ဒေသလွတ်မြောက်ရေးကျောင်းသားအဖွဲ့ခေါင်းဆောင် Tenzin Silha ကပြောပါတယ
် It is hard for us to get the sense of reality you know what's happening inside Tibet because there are not many Tibetans coming so that concerns
နောက်ထပ်ထွက်လာသူတွေများများဆဆမရှိတာကြောင့် Tibet ဒေသအတွင်းဘာတွေဖြစ်နေတယ်လဲဆိုတဲ့အခြေအနေမှာခက်မှန်းဖို့ခက်ပါတယ်ဒါကကျမရဲ့အစိုးရိမ်ဆုံးကိစ္စပါအခြေအနေသိရဖို့အတွက်လွန်ခဲ့တဲ့10နှစ်၊10နှစ်၅နှစ်အချိန်တွေကထွက်လာကြတဲ့သူတွေကိုပဲမေးမြန်းနေရပြီးတော့သူတို့ကအခုမှလောလောလတ်လတ်ထွက်လာသူတွေမဟုတ်တော့အဖြစ်မှန်နဲ့ဝေးပါတယ်
။အသေးရောက်လာတဲ့ဒုက္ခသည်တွေရဲ့မျက်မြင်တွေ့ကြုံမှုတွေကနေမှတိဘက်ဒေသအတွင်းလှုပ်ရှားသွားလာမှုတွေ၊ဝိပုစုတောင်းမှုတွေကိုဘယ်လိုကန့်သတ်ထားပြီးတော့အကြောက်တရားလွှမ်းမိုးအောင်ဘယ်လိုလုပ်နေလဲဆိုတာတွေကိုပြည်ပရောက်တိဘက်တွေသိကြရတာပါ။တိဘက်ဒေသလွတ်မြောက်ရေးထောက်ခံသူတူဦးဖြစ်တဲ့ကျက်ဆန်းဟာ2004ခုနှစ်ကအိန္ဒိယနိုင်ငံကိုထွက်ပြေးလာတဲ့သူပါ။အခုအဆက်တွေပြတ်တောက်လာတဲ့အပေါ်မှာစိုးရိမ်နေအကြောင်းသူကပြောပါတယ
် To connect with the Tibetans inside Tibet is real hard. Only like people who come from Tibet has the connection.
အတွင်းကတိဘက်တွေနဲ့ဆက်သွယ်ဖို့အင်တန်ခက်ပါတယ်။အပြင်ကိုထွက်လာတဲ့သူတွေနဲ့အတွင်းကိုပြန်ပြီးတော့ဆက်ဆက်ရအောင်။နောက်တစ်ချက်ကအဲ့လိုမျိုးထွက်လာတဲ့သူတွေဟာသူတို့နဲ့အတူဒေသရဲ့ယဉ်ကျေးမှုအများပြားကိုသိဆောင်လာကြပါတယ်။ဒီလိုနဲ့လူတွေယဉ်ကျေးမှုတွေကိုဆက်ဆက်ပေးပါတယ်။ဒီလိုလူတွေဆက်ပြီးတော့ထွက်မလာကြတော့တဲ့အခါမှာတော့ဒီဆက်သွယ်မှုတွေလည်းရပ်သွားပါတယ်။
တိဘက်ကလာတဲ့ဒုက္ခသည်အရေးအတွက်တိတိတတ်တာကြဆင်းသွားတာကြောင့်လွန်ခဲ့တဲ့10ဆနှစ်6ဆကျော်အတွင်းပြပရောက်တိဘက်တွေစောက်လုံထားခဲ့တဲ့စာတင်ကျောင်းတွေနဲ့ဘုန်းကြီးကျောင်းတွေမှာလည်းလူတွေတိတိတတ်တာနေပါသွားပါတယ်။ခုလိုအစ်စ်ရောက်လာတဲ့သူတွေနေသွားပေမဲ့လို့လည်းတိဘက်ဒေသလွတ်မြောက်ရေးလှုပ်ရှားမှုတွေကတော့ရော့ကျမသွားပဲအခိုင်အမာဆက်ရှိနေစေဖြစ်ပါတယ်ရှင်
။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုတော့ကြံနေသေးတဲ့အချိန်တွင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်သိင်ကြီးထိုက်ကပြောပြပေးပါအောင်ရှင်။
ထိုင်းနိုင်ငံကလိုင်ကူထဲမှာပိတ်မိနေသူတွေကပထမဆုံးနှစ်ဦးကိုအောင်းအောင်းမြင်းမြင်းကဲထုတ်လာနိုင်ပြီလို့ထိုင်းအာဏာပိုင်တို့ကအတည်ပြုလိုက်ပါပြီ။ကိုထဲမှာဆက်ပြီးတော့ပိတ်မိနေသူကတော့12ဦးကျန်ရှိနေသေးပြီးကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးဆောင်ရွက်နေကြပါတယ်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်ဝန်ကတိပြုထားတဲ့အတိုင်းနျူကလ িয়ার လုံးဝကင်းစင်ပြီဆိုတာကိုအတည်မပြုနိုင်ခင်အထိတော့ဒဏ်ခတ်ပိတ်ဆို့မှုတွေဆက်ပြီးရှိနေမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ်။ဆွေးနွေးပြောဆိုမှုတွေမှာတိုးတက်ဖြစ်ထွန်းမှုတွေရှိလာတဲ့အတွက်အားတက်ရပေမဲ့ဒီလိုတိုးတက်မှုတစ်ခုတည်းနဲ့တော့လက်ရှိဓာတ်ခတ်ပိတ်ဆို့မှုတွေဖြည့်လျှော့ပေးရင်ဖြစ်လာမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့တော်မှာတောင်ကိုရီးယားဂျပန်နိုင်ငံခြားရေးဝန်ကြီးတွေနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။အပြည့်အဝနျူကလ িয়ার ကင်းစင်ရေးနဲ့ဆက်ဆက်ပြီးအတည်ပြုတဲ့လုပ်ငန်းစဉ်လည်းရှိလာမှာလို့ပြောဆိုသွားပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူရည်နယ်စိတ်ကန်းစီမံကိန်းနဲ့ပတ်သက်ပြီးမြန်မာနဲ့တရုတ်အစိုးရနှစ်ရက်ကြာဆွေးနွေးညှိနှိုင်းနေကြပါတယ်။ကြောက်ဖြူရည်နယ်စိတ်ကန်းစီမံကိန်းနဲ့ပတ်သက်ပြီးအကျွေးပြိမဲ့အရေးစိုးရိမ်ချက်မရှိဘူးလို့မြန်မာအစိုးရအကြီးတန်းတာဝန်ရှိသူတဦးကလည်းပြောဆိုလိုက်ပါတယ်။ပြည်တော်စုအစိုးရအဖွဲ့ရုံးဝင်ကြီးအမျိုးသားလုံခြုံရေးအကြံပေးနဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဦးတောင်ထွန်းကိုမြန်မာအစိုးရရဲ့အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ The Global New Light Myanmar သတင်းစာနဲ့တီးတန့်တွေ့ဆုံကမ်းမှာဦးတောင်ထွန်းကအခုလိုပြောဆိုထားတာဖြစ်ပါလေရှင်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်သိင်ကြီးထိုက်ပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်မှုကမတ်စုမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech Zonet ဖြစ်ပါတယ်။အခုကျွန်မတို့ထုတ်လွှင့်ခဲ့တဲ့ Radio အစီအစဉ်ပြီးပြီးချင်းမှာ Asia Set 7 Juru ကထုတ်လွှင့်ပေးမဲ့ VOA TV အစီအစဉ်တွေကိုကြည့်ရှုအားပေးနိုင်ပါတယ်။VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်တောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျွန်မမြသင်းအောင်ပ
This program has come to you from the Voice of America, Washington.
။